ရာထူးကဖယ်ရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey နေရာမှာအစိုးရရှိနေဟောင်း Christopher Ray ကိုမကြခင်အစိုးပြုခန့်အပ်မဲ့အကြောင်းဒီကနေ့အစောပိုင်းမှာပဲသမ္မတ Donald Trump က Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတည်းမှာပဲသမ္မတ Trump ကရာထူးကဖျောက်ပြစ်လိုက်တဲ့ FBI အကြီးအကဲဟောင်း Comey ဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်ထွက်ဆိုဖို့တည့်ရက်အလိုမှာပဲသမ္မတရဲ့ကြီးညာချက်ထွက်ပေါ်လာတာပါ။သမ္မတ Trump ရဲ့မဲဆွယ်ပွဲတာဝန်ခံတွေနဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းစစ်ဆေးနေတာတွေကိုရပ်တန့်ဖို့ FBI ညွှန်ကြားမှုဟောင်းကိုသမ္မတကဖိအားပေးခဲ့ကြောင်းပြောဆိုနေတာတွေနဲ့ပတ်သက်လို့လွှတ်တော်မှာမေးမြန်းခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ FBI ညွှန်ကြားမှုသည့်အဖြစ်ခန့်အပ်ဖို့ရာထားတဲ့Ray ဟာသမ္မတဟောင်း George W. Bush လက်ထက်2003ခုနှစ်ကနေ2005ခုနှစ်အထိတရားရေးဝန်ကြီးဌာနရဲ့ရာဇဝတ်မှုဆိုင်ရာဌာနအကြီးအကဲဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ King and Spady ဥပဒေအကျိုးဆောင်လုပ်ငန်းမှာဖက်ဆက်လုပ်ကိုင်နေတဲ့ Ray ဟာသမ္မတ Trump ရဲ့နိုင်ငံရေးမဟာမိတ်တဦးဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie အတွက်လည်းအကျိုးဆောင်ရှိနေအဖြစ်မကြာသေးခင်အချိန်ထိအလုပ်လုပ်ပေးခဲ့သူဖြစ်ပါတယ်။အမေရိကန်ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာဩဇာကြီးမာတဲ့ FBI ရဲ့ညွှန်ကြားရေးမှူးသစ်အဖြစ်စဉ်းစားခံရသူတွေအတော်များများရှိခဲ့ပေမဲ့ယာထခံရသူစီးရင်ကနေနှုတ်ထွက်သွားခဲ့ကြတဲ့အတွက်တင့်တော်မဲ့သူတို့ရှာဖွေနေတဲ့လုပ်ငန်းစဉ်ဟာသမ္မတရဲ့ကြီးညာချက်ကြောင့်အခုအခါအဆုံးသတ်တော်မှာဖြစ်ပါတယ်ရှင်။